အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒီရက်ပိုင်းတွင်စက်တိုက်ဆိုသလိုကျဆင်းလာနေရမှာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့ပြီးဒီရက်အတွင်းအများဆုံးစဉ်ရင်တင်ဈေးတက်ခဲ့ပါတယ်။ရန်ကုန်မြို့ကငွေကြေးဈေးကွက်မှာဒီနေ့စောပိုင်းကဒေါ်လာကို1480နဲ့ဈေးပွင့်ခဲ့ပြီးတဖြည်းဖြည်းတက်လာရမှာဘိုးဘန်က1495ဈေးဖြတ်ခဲ့ပေမဲ့ပြင်ပဈေးကွက်မှာတော့ဈေးပိတ်ချိန်မှာ1500အစိတ်ထိဈေးပေါက်သွားခဲ့တာပါ။မြန်မာနိုင်ငံရဲ့ရတွေအတွင်းမြန်မာနိုင်ငံကငွေကြေးဈေးကွက်မှာဒေါ်လာနဲ့လဲလှယ်နှုန်းဈေးတက်လာနေချိန်မှာပဲမြန်မာနိုင်ငံဘိုးဘန်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဘိုးဘန်နှုန်းထားရဲ့3,800ရာခိုင်နှုန်းအထိသာအလျှော်တင်ဈေးကစားဝင်ပြုထားတဲ့ကန့်သတ်ချက်ကိုဒီသတင်းပတ်ထဲမှာပဲပယ်ဖြစ်ပေးကြတာပါ။နိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတာပေါ်မှာဘိုးဘန်ကပယ်ဖြစ်လိုက်တာကြောင့်ဘန်နေနဲ့ငွေလဲကောင်တာတွေမှာငွေလဲနှုန်းကိုနှုန်းရှင်ဖြစ်လွတ်လပ်စွာရောင်းဝယ်ခွင့်ရသွားပြီမဲ့လေဘန်နာငွေကြေးစနစ်ခိုင်မာမှုမရှိသေးတဲ့မြန်မာနိုင်ငံမှာစီးပွားရေးအရမတိမငြိမ်အခြေအနေတွေပေါ်လာမှာကိုလည်းလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်သူတို့ချို့ကသတိပေးနေကြတာပါ။လက်တလုံးမှာတော့ပုဂ္ဂလိကဘိုးဘန်တွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဘိုးဘန်ကဘန်လုပ်ငန်းတွေကိုနေ့စဉ်စုစုပေါင်းဒေါ်လာ300,000,000ရောင်းချပေးနေပါတယ်။